ုဗစ်ကရောဂါကူးစက်မှုတွေအဓိကကြုံနေရတဲ့ရန်ကုန်တိုင်းအတွင်းရောဂါပိုးရှိရှိတာဝန်ရှိသူတွေတုံ့ပြန်စစ်ဆေးနေပေမဲ့ရောဂါလက္ခဏာမရှိသူတွေမလိုအပ်ဖဲစစ်ဆေးရတယ်မလုပ်ဖို့ကိုလည်းကျန်းမာရေးဝန်ကြီးဌာနကတိုက်တွန်းနေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါမြန်မာနိုင်ငံမှာကိုဗစ်ရောဂါပိုးကူးစက်သူထပ်ဝက်ကျော်ရှိနေတဲ့ရန်ကုန်တိုင်းမှာအခမဲ့စစ်ဆေးတာအပါအဝင်ရောဂါထိန်းချုပ်ရေးအရှိန်မြင့်ဆောင်ရွက်နေပါတယ်။တောင်ကလာတင်ငန်းကျွန်းတာမွေမင်္ဂလာတောင်ကျွန်းနဲ့ရန်ကင်းမြို့နယ်တွေမှာနေထိုင်သူတွေကကိုဗစ်ရောဂါလက္ခဏာရှိသူတွေကိုအခမဲ့စစ်ဆေးပေးနေပြီးရောဂါပိုးရှိသူအဖြစ်အတည်ပြုထားသူတွေကိုလည်းသီချခွဲကူတာပေးနေကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားမှုဒေါက်တာခင်ခင်ကြီးကပြောပါတယ်။ဒါပေမဲ့လည်းမလိုအပ်ဖဲစစ်ဆေးတာမျိုးတွေကတော့အကျိုးမရှိနိုင်ဘူးလို့လည်းပြောပါတယ်
။ဒီဟာရဲ့အဓိကရည်ရွယ်ချက်ကတော့ပြည်သူလူထုထဲမှာတန်လျာလက္ခဏာရှိနေသူတွေကိုပေါထုတ်ဖို့ရည်ရွယ်ချက်ဖြစ်ပါတယ်။ဒီညမှာတချို့တွေကရောဂါလက္ခဏာလည်းဘာမှမရှိဘူး။ဘာမှလည်းပိုးထွေးတဲ့လူတွေထိတွေ့မှုမရှိဘူးလို့အဲ့လိုမျိုးစစ်ချင်တဲ့ဆိုတဲ့သူတွေအတွက်အဓိကရည်ရွယ်တာမဟုတ်ပါဘူးသူပြောပြရစီ။အခုလက်ရှိလာပြတဲ့သူတွေအနေနဲ့ဆိုလို့ရှိရင်တကယ်ကိုသူတို့မှာဆိုတဲ့ရောဂါလက္ခဏာရှိနေပြီးသားသူတွေဖြစ်တဲ့အတွက်ကြောင့်ကိုယ်ကရောဂါလက္ခဏာမရှိဘဲနဲ့သွားစစ်ရင်သူတို့တွေနဲ့ထိတွေ့ပြီးတော့ကူးစက်နိုင်ပါလေဒါလေးကိုတော့သတိပေးချင်ပါလေ
ရောဂါလက္ခဏာရှိသူတွေစီကနှာခေါင်းတိုးဘက်ယူစစ်ဆေးပေးနေတာဖြစ်ပြီးအခုအသုံးပြုနေတဲ့ test kit ဟာ WHO ကအတိအမှတ်ပြုထားပြီးသားဖြစ်လို့စိတ်ချရပါမယ်အားနည်းချက်တွေကတော့ရှိနေပါလေရောဂါလက္ခဏာရှိသူတွေကို9ရက်ကနေ9ရက်အတွင်းစစ်မယ်ဆိုရင်တော့အကောင်းဆုံးရလဒ်ကိုရနိုင်တယ်လို့လည်းကျန်းမာရေးပညာရှင်တွေကပြောပါတယ်ရောဂါလက္ခဏာရှိသူတွေနဲ့လိုအပ်တဲ့သူတွေကတော့အများဆုံးစစ်ဆေးမှုခံယူသင့်တယ်လို့လည်းဒေါက်တာခင်ခင်ကြီးကပြောပါတယ်
။အခုလက်ရှိ EY Center မှာစစ်ဆေးတဲ့ဆိုတာကကျွန်တော်တို့ Rapid Diagnostic Test တွေနဲ့စစ်တာဖြစ်ပါတယ် Antigen Test ဖြစ်ပါတယ်။ဒါမဲ့လို့ဟိုအခမဲ့တိုင်းဟာဆိုလို့ရှိရင်အားလုံးတွေမဟုတ်ပါဘူးဆိုလို့ဒါလေးကိုသိစေချင်ပါတယ်။ဒီနေရာမှာတော့ကျန်းမာရေးဝန်ထမ်းအနေနဲ့စေတနာ့ဝန်ထမ်းတွေ Volunteer တွေကတော့ဗဲမျိုးနေမှာမဆိုတာဆက်လို့ရပါတယ်။ဒါလေးကိုစစ်လိုက်ခြင်းအပြင်ကျွန်တော်တို့စစ်တဲ့သူပဲတယောက်မှာအတွေ့ဒါမရောက်ရှိတယ်ဆိုတာသိရှိနေမှာဖြစ်ပါတယ်မနေ့ကကျွန်တော်တို့ခြေဒီမှာတွေ့ရတဲ့အဖြစ်အရဆိုလို့ရှိရင်ဒီလူစန်တာတွေမှာလာစစ်တာရဲ့30 40ရာခိုင်နှုန်းလောက်က positive ဖြစ်တယ်ဆိုတာဒါသိရှိရပါတယ
်ကိုဗစ်ရောဂါရှိမရှိမြင်မြင်ဆန်းဆန်းစစ်ဆေးနိုင်မယ် antigen စစ်ဆေးမှုတွေကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြီးခဲ့တဲ့လနောက်ပိုင်းမှာပဲအတည်ပြုပေးထားတာပါဒါပေမဲ့လည်းဒီနည်းဟာရောဂါလက္ခဏာမရှိတဲ့သူတွေအတွက်တော့အကျိုးမရှိဘူးလို့လည်းဒေါက်တာခင်ခင်ကြီးကပြောပါတယ်
ဒါကဒီ virus ရဲ့ protein ကိုစစ်တာဖြစ်တဲ့အတွက်ကြောင့်မနက်ကမှပေါ်နေတော့အချိန်မှစမ်းသပ်မှအကောင်းဆုံးဖြစ်ရတာဖြစ်ပါတယ်။သို့တော့ PCR test ကတော့ virus ရဲ့ gene ကိုစစ်တာဖြစ်တဲ့အတွက်ကြောင့်မို့သူကပို့ပြီးတော့ sensitive ဖြစ်ပို့ပြီးတော့အကြောင်းအရင်းအောင်မှဖြစ်ရမှန်နေပေါ့။ဒါမျိုးတွေကွာပါ။နောက်တစ်ခုကနှလုံးသွေးကိုယူရတာဖြစ်ပါတယ်။သွေးကိုစစ်တာပေါ့။ဒီတော့စစ်ပေးတဲ့သူအနေနဲ့ full PPE ဝယ်ရမှာဖြစ်ပါတယ်။ပြီးကျွမ်းကျင်မှုလိုပါ
အခုဆေးခွက်ထဲမှာရှိနေတဲ့သွေးဖောက်ဆလိုရတဲ့ antibody test kit တွေဟာရောဂါစစ်ဆေးရမှာတိကျမှုမရှိသလိုကိုယ်သဘောနဲ့ကိုယ်စစ်ဆေးနေတာတွေကိုလည်းကျန်းမာရေးနဲ့အကစားဝင်ကြီးဌာနကတားမြစ်ထားပါတယ်။ကိုယ်စီမှာကိုဗစ်ရောဂါလက္ခဏာတွေရှိလာပြီးဆိုရင်တော့သဆိုင်ရာကိုဗစ်စင်နာရီစီအချိန်မီသွားရောက်ပြသဖို့ကိုလည်းသတိပေးထားပါတယ်။ကျန်းမာရေးနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မွန်လပိုင်းထုတ်ပြန်ပြီးချိန်အထိပြည်တွင်းမှာအတည်ပြုလူနာပေါင်း 31,325 ဦးရှိနေပြီးသေဆုံးသူကတော့932ဦးရှိနေပါတယ်။ကျမကတော့စုစုပါရန်ကုန်မြို့ကနေတရင်ပြပို့ထားပါတယ်